Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့အမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ25ရက်စောင့်ကြနေမနေ့ဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ9မီတာ30.40.48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြောင်ရင်းနဲ့အတူကြီးညာပေးမှာပါ။ဗင်နီဇွဲလားနိုင်ငံမှာအငင်းပွားဝယ်ဖြစ်နေတဲ့တမလားနီကိုလတ်မာဒူရိုကိုဝန်းကျင်ထားကြဖို့အတွက်အနောက်တိုင်းနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကစီရင်နေပါတယ်။ရခိုင်ပြည်နယ်ရင်ကဲဆဲကူညီလုပ်နေမှုကိုရခိုင်ပြည်နယ်အစိုးရကတားမြစ်လိုက်တဲ့အတွက်လူအနည်းဆုံး9000လောက်ပေါ်မှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါကိုညောင်ဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။ဗင်နီဇွဲလားတမလားမာဒူရိုကိုဖယ်ရှားပြီးအမျိုးသားလွှတ်တော်ဥက္ကဋ္ဌကိုနိုင်ငံခေါင်းဆောင်အဖြစ်အသိမှတ်ပြုဖို့အမေရိကန်ကနိုင်ငံကားကိုတိုက်တွန်းနေပါတယ
် The time for debate is done. The regime of former President Nicolas Maduro is illegitimate. His regime is morally bankrupt.
အမေရိကန်နိုင်ငံရဲ့ဌာနဝန်ကြီးမိုက်ပွန်ပီယိုပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်တခါအမေရိကန်နဲ့တာလီဘန်တွေရဲ့အာဖဂန်နစ္စတန်ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲအခြေအနေကဘယ်လိုရှိသလဲကမ္ဘာစီးပွားရေးညီလာခံနောက်ဆုံးအခြေအနေစတာဒီကိုတင်ပြဖို့ရှိသလိုပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါဦးဗျာ
ဗင်နီဇွဲလားနိုင်ငံမှာလွှတ်တော်ဥက္ကဋ္ဌဟွမ်ဂူဝေဒိုကိုနိုင်ငံကောင်ဆောင်ဖြစ်နေလက်ခံကြောင်းချိန်ညားတဲ့နိုင်ငံအရေးအတွက်တိုးလာနေချိန်မှာပဲအငင်းပွားပွဲဖြစ်နေတဲ့သမ္မတနီကိုလတ်စ်မဒူရိုကိုဝန်းကျင်ထားကြဖို့အတွက်အနောက်တိုင်းနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကစီရင်နေပါတယ်။ဒါပေမဲ့ချက်တဲ့ပြည်နယ်မှာတော့တရုတ်နဲ့ရုရှားကသူတို့ဟာမာဒူရိုကိုထောက်ခံကြောင်းပြောဆိုလာတဲ့အတွက်ဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဘသူဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံတကာအငင်းပွားနေမှုဟာပိုးပြီးနှက်ဆိုင်လာတဲ့အနေအထားဖြစ်လာပါတယ်။ရုရှားတူပြနိုင်ငံချင်းဝန်ကြီးကရုရှားဟာမာဒူရိုကိုဆက်ပြီးထောက်ခံနေတာဖြစ်ပြီးတော့ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုတတိပေးခဲ့ပါတယ်။အမေရိကန်နိုင်ငံချင်းဝန်ကြီးမိုက်ပွန်ပီယိုကတော့ဂူဝေးတို့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေအတိမတ်ပြုကြဖို့အတွက်အမေရိကတိုက်နိုင်ငံများအဖွဲ့ OAS ရဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်တပြင်းနေမှာတိုက်တွန်းလိုက်တဲ့အပြင်ဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုပံ့ပိုးပေးမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။ဒါအပြင်သမ္မတဟောင်းနီကိုလတ်မဒူရိုဟာတရားမဝင်ကြောင်းနဲ့ဂူဝေးတို့ကိုယာယီသမ္မတဖြစ်နေအတိမတ်ပြုကြဖို့အတွက်ဝန်ကြီးပွန်ပီယိုကပြောကြားခဲ့တာပါ။ဗိုလ်တော်ဖူးနဲ့လူလူဆန္ဒပြပွဲအတွင်းဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဂူဝေးတို့ကသူဟာယာယီသမ္မတဖြစ်ကြောင်းသူ့ကိုယ်သူကြေညာခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂူဝေးတို့ကိုဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်နေအတိမတ်ပြုကြောင်းကြေညာခဲ့တဲ့နောက်မှာသမ္မတမာဒူရိုကအမေရိကန်နဲ့တန်အဆက်တွေဖြတ်တောက်လိုက်ကြောင်းနဲ့82နှစ်အတွင်းအမေရိကန်တန်ရာရှိတွေဗင်နီဇွဲလားနိုင်ငံတဲကနေထွက်သွားဖို့အတွက်အမိန့်ပေးခဲ့တာဖြစ်ပါလေ။
အမေရိကန်ဆိုရရန်ရတချို့ရက်ဆိုင်နေတာမနေ့တုန်းကထိဆိုလို့ရှိရင်34ရက်ကြာလာခဲ့ပါပြီအခုချိန်ထိအလုပ်တွေပြန်လည်ပတ်နိုင်မဲ့အခြေအနေတွေကမမြင်ရသေးပါဘူးသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားတတိုင်းကာယံရေးအစိုးရအသုံးစရရရှိရေးနဲ့အစိုးရလုပ်ငန်းတွေပြန်ဆနိုင်ရေးအဆိုပြုချက်နှစ်ရက်ကိုမနေ့တုန်းကထက်လွတ်တော်မှာတပိုင်းနဲ့တည်းတင်သွင်းခဲ့ကြတယ်ဆိုပေမဲ့အတီးပြုတ်နိုင်မဲ့လုံလောက်တဲ့ထောက်ခံမဲတွေမရရှိခဲ့ကြပါဘူးကလာတို့အသုံးစရိတ်ချမှတ်နိုင်မဲ့အဆိုပြုချက်ကိုအတည်ပြုနိုင်ရေးသမ္မတထရမ့်နဲ့တယ်လီဖုန်းကနေတဆင့်ညှိနှိုင်းခဲ့ကြောင်း Republican Party ရဲ့အထက်လွှတ်တော်မှ Lindsey Graham ကပြောပါတယ်။ဒါပေမဲ့လည်းအင်ပီရိုပြောပြရအမျိုးသမီး Sarah Sanders ကတော့သမ္မတထရမ့်တောင်းဆိုနေတဲ့ဒတိုင်းကာယံရေးအတွက်ဒီတောင်းခံထားတဲ့ငွေပမာဏရဲ့တစ်စိတ်တစ်ပိုင်းကိုပေးမယ်ဆိုရင်တော့မှအစိုးရရန်ရရပြန်လည်ပတ်နိုင်ရေးကအချိန်၃ဘတ်စာပဲရမှာလို့ဆိုပါတယ်။သမ္မတထရမ့်ကတိုင်းကာယံရေးအစိုးရ3စီ 5.9 ဘီလီယံဒေါ်လာချပေးဖို့လွှတ်တော်ကိုတောင်းဆိုထားတာပါ။မြေတုံးကထပ်လွှတ်တော်တွင်မဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာတော့သမ္မတကတောင်းတဲ့ငွေပမာဏကိုချပေးဖို့ကိစ္စမှာဒီကန့်ကွက်မဲ50ထောက်ခံမဲ48မဲနဲ့ရင်းနှီးခဲ့ရပါလေ။ထပ်လွှတ်တော်မှတရားမဲပေးမှုမှာအနည်းဆုံးထောက်ခံမဲ60ရမှအဆိုပြုချက်တရားဟာအတည်ပြုနိုင်မှာဖြစ်ပါလေ။
ကတားနိုင်ငံဒိုဟာမှာကျင်းပတဲ့အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲမှာတိုးတက်တဲ့လက္ခဏာတွေတွေ့နေရတဲ့အတွက်အာဖဂန်က18နှစ်ကြာစစ်ပွဲအတွက်နိုင်ငံရေးအရညှိနှိုင်းမှုတွေလုပ်တဲ့အဆင့်အထိချနေနိုင်ပြီလို့တချို့ကမြင်လာနေပြီဖြစ်ပါတယ်။ဆွေးနွေးပွဲကိုတနင်္လာနေ့ကစတင်ခဲ့တာပါ။အမေရိကန်ဖွဲ့ကိုအာဖဂန်ပြည်နယ်ပေါင်းစည်းဆိုင်ရာအထူးကိုယ်စားလှယ်ဇယ်မင်ခါလီဇက်ကဦးဆောင်ပြီးပါကစ္စတန်နဲ့ကတားနိုင်ငံကတန်တမန်တွေလည်းတက်ရောက်ကြပါလိမ့်။ဆွေးနွေးပွဲကျင်းပတာ၄ရက်မြောက်ဖြစ်တဲ့ကျက်တပရီနေ့မှာတော့တိုက်ခိုက်ခဲ့တဲ့ပြဿနာနှစ်ရက်အတွက်ညှိနှိုင်းမှုတွေမှာနှစ်ဖက်စလုံးကနားလည်မှုရှိတဲ့အနေအထားကိုရောက်လာနေတဲ့အတွက်သိတာတဲ့တိုးတက်မှုတွေရှိနေတယ်လို့ဆွေးနွေးပွဲတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ American ထားမှမဟုတ်တခြားဘယ်နိုင်ငံကမှအာဖဂန်မျိုးပေါ်ကနေချိန်ချောက်မှုတွေလုပ်မှာမဟုတ်ကြောင်းတာလီဘန်တွေဘက်ကအာမခံပေးနေခြင်းပါပဲ။အာဖဂန်မျိုးပေါ်ကနေ American နဲ့ NATO မဟာမိတ်တွေဦးဆောင်တဲ့နိုင်ငံခြားတပ်ဖွဲ့တွေရုတ်သိမ်းတဲ့အချိန်ကိုသိကျင်ကြောင်းလည်းတာလီဘန်ကပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြီးခဲ့တဲ့နွေရာသီမှာစတင်ခဲ့တာဖြစ်ပြီးအာဖဂန်စစ်ပွဲရက်ဆိုင်စီမဲ့ငြိမ်းချမ်းစွာအပြေရှားရေးအတွက်နှစ်ဖက်စလုံးဆွေးနွေးပွဲစကဝိုင်းကိုရောက်လာအောင်လှုံ့ဆော်ပေးမယ်လို့ကျက်သမင်းတွေကပဲပါကစ္စတန်ကနေထက်လောင်းပြောကြားခဲ့တာပါ။
Greek နိုင်ငံနဲ့အိမ်နီးချင်းမက်ဆီဒိုနာနိုင်ငံကြားအငင်းပွားနေကြတဲ့မြောက်မက်ဆီဒိုနီးယားနိုင်ငံအဖြစ်နာမည်ပြောင်းလဲတက်မှတ်ရေးကိစ္စမဲခွဲဆုံးဖြတ်မှုကို Greek နိုင်ငံရဲ့လွှတ်တော်တွင်မနေ့ကပြုလုပ်ခဲ့ကြဆိုပေမဲ့ဒီကနေ့အထိမဲပေးဆုံးဖြတ်မှုတွေဆက်ပြီးတော့ရှိနေဦးမှာပါမက်ဆီဒိုနီးယားနိုင်ငံရဲ့အမည်ကိုမြောက်မက်ဆီဒိုနီးယားလို့ပြောင်းလဲခေါ်ဖို့ကိစ္စကိုပြီးခဲ့တဲ့နှစ်အတွင်းနိုင်ငံကြားသဘောတူညီချက်ရခဲ့တာပါ။ပြန်လာအဖြစ်မက္ကဆီဒိုနီးယားကမြောက်အတ္လန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာနိုင်အောင်ဂရိကခွင့်ပြုပေးမယ်လို့သဘောတူညီထားကြပါလေ။ကြာသပတေးနေ့ညသကောင်ကျော်ချိန်မှာမဲပေးကြဖို့စီစဉ်ထားခဲ့ပေမဲ့ဒီဂရိလွတ်တော်အမတ်တော်များများကဒီနာမည်ပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးကြညာသေးတယ်ဆိုတော့ကြောင့်နောက်တရက်အချိန်ထပ်ပြီးတော့မဲပေးဖို့ကိစ္စကိုချွတ်လိုက်တာဖြစ်ပါလေ။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 9335အိုင်ဒိုမီတာ40 kHz 9839အိုင်ဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်တွင်ကဲဆဲကူညီလှုပ်ဆောင်နေမှုတွေကိုရခိုင်ပြည်နယ်အစိုးရကဒီလာထဲမှာပဲတားမြစ်လိုက်တဲ့အတွက်ဒေသခံအနည်းဆုံး 9,000 လောက်အပေါ်မှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့အမှတ်ဖြစ်ရေးပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်မှာတက်မတော်နဲ့အေးရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက် RCRC နိုင်ငံတကာချက်ချင်းဤအဖွဲ့နဲ့ကုလသမဂ္ဂစာနယ်ရိက္ခာအဖွဲ့ WFP တို့မှပဒေသရင်းကုစီကယ်ဆယ်ရေးလုပ်နေတဲ့တခြားအဖွဲ့စည်းတွေအတွက်ရခိုင်မြောက်ပိုင်းနဲ့အလဲပိုင်းကမြို့နယ်၅မြို့နယ်ကိုတောရောက်ခွင့်ရခိုင်အစိုးရဘက်ကနေပိတ်ပင်လိုက်တာဖြစ်ပါတယ် UNOCHA ကရခိုင်ပြည်နယ်အလဲပိုင်းမှာရှိတဲ့ကြောက်တော်နဲ့ပုံနှကျွန်းမြို့နယ်တွေစီကရရှိတဲ့နောက်ဆုံးအချက်လက်တွေကိုဗိုလ်တပ်ဦးနဲ့နှမ်းပိုင်းမှာကုလအရာရှိတချို့နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတချို့ကိုမှတ်ချက်ရေးပေးပို့ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်January လအစောပိုင်းကစပြီးအခုချိန်ထိအိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်းက9,000လောက်ရှိနေတယ်လို့ဖော်ပြထားပါတယ်။အခုလောကယ်ဆယ်ကူညီအဖွဲ့တွေကိုတောရောက်ခွင့်ပိတ်ပင်ရတာဟာလုံခြုံရေးကြောင့်ဖြစ်ကြောင်းနဲ့ဘယ်ချိန်မှပြန်ဖွင့်မယ်ဆိုတာမပြောနိုင်သေးကြောင်းရခိုင်စီပင်ဝင်ကြီးဦးဝင်းမြင့်ပြောကြားချက်ကိုလည်း Righteous သတင်းမှာဖော်ပြပါတယ်။အင်္ဂါနေ့ကတော့အပိတ်ပင်ခန်းနဲ့ကုညေးဖွဲ့တွေကအခုလိုကန့်တတ်မှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရင်ပူပန်ရကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်အတွင်းမှာတပ်မတော်နဲ့အေးအေးအဖွဲ့တို့ရဲ့တိုက်ပွဲတွေကြက်တဲ့ပရင်းနေထိဆက်လက်ဖြစ်ပွားနေစေဖြစ်ပါလေ
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပြောင်းရွှေ့နေရာချထားဖို့စီစဉ်နေတဲ့ပရှန်ချာကျွန်းကိုနေ့တုန်းကဇန်နဝါရီလ24ရက်နေ့မှာတောရောက်ချစ်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနကအရာရှိနဲ့တူမစ္စယန်ဟီလီရဟယင်နဲ့အဲဒီကျွန်းကိုတောရောက်ခဲ့တာဖြစ်ပြီးတော့ဒုက္ခသည်တွေနေထိုင်ဖို့စီစဉ်နေတဲ့အဆောက်အဦတွေကိုတောရောက်ချစ်ရှိဆစ်ဆီးခဲ့တာလို့ AFP သတင်းမှာနေ့တုန်းကဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အင်းနီးချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာခီးစဉ်နဲ့မစ္စယန်ဟီလီတောရောက်လည်ပတ်နေတာဖြစ်ပြီးသူ့ရဲ့ခီးစဉ်အဆုံးသတ်တဲ့ဒီကနေ့ဇန်နဝါရီ25ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာမှာသူ့ရဲ့တရင်းသာရှင်လင်းပွဲကိုကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကစံတော်ချိန်ညနေ9နာရီခွဲဒ ဘင်္ဂလားဒေ့ရှ်မြို့တော်ဓါကာရဲ့ဆန်တော်ချိန်ဆိုလို့ရှိရင်ညနေ 9:00 အဲဒီမှာဓါကာမြို့ကလမရင်ဒီယမ်ဟိုတယ်မှာသူ့ရဲ့တင်းစားရှင်လင်းပွဲကိုကျင်းပဖို့ရှိပါတယ်မစ္စယန်ဟီဒီဟာအခုသူ့ရဲ့နောက်ဆုံးခီးစဉ်ကတွေ့ရှိလာတဲ့ချက်ချက်တွေကိုလာမဲ့မလာတွင်ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့အချိန်40မြောက်ညနာခံမှာအစီအကံတင်ပြဖို့ရှိပါတယ
်ပါကစ္စတန်ကတာရိုဖြစ်ပဲ့ထင်းတက်ဒုံးကြီးကိုစစ်တပ်ရင်းနေမှာဆန်းတက်ပြစ်လွတ်လိုက်ပါတယ်သူရဲ့ပြိုင်ပွဲအိန္ဒိယဘက်ကနေရှောင်းတခင်တိုက်ခိုက်လာမယ်ဆိုရင်တားဆီးနိုင်တဲ့နျူကလ িয়ার ထိပ်ပုတက် rocket ဒုံးကြီးသူ့ရဲ့စစ်တပ်မှာရှိနေပြီဖြစ်ကြောင်းကိုဒေလိုပြစ်ခတ်ပြီးတော့တရားဝင်ပြသလိုက်တာဖြစ်ပါတယ်။အခုလေ့ကျင့်ပြစ်လွတ်လိုက်တဲ့ NASR လက်နက်ဟာတိတိကျကျချိန်နှံစွမ်းရှိတယ်လို့အမြန်ပြစ်ခတ်နိုင်တဲ့လက်နက်ပုံစံဖြစ်ပြီးပြစ်မှတ်ကိုလိုက်ပြီးတော့ချိန်နှံစွမ်းရှိတယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလက်နက်မျိုးပိုင်ဆိုင်လာတာဟာပါကစ္စတန်စစ်တပ်အတွက်ပြစ်မှတ်အများပြားကိုတပြိုင်နက်တိုက်ခိုက်နှံစွမ်းရှိလာစေတယ်လို့ဒီလက်နက်စနစ်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးကြွမ်းကျင်သူတွေကရှင်းပြခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာ NASR ဒုံးကြီးကိုအဆင့်မြင့်အောင်လှုပ်ဆောင်နေတာဖြစ်ပြီးအခုဒီဒုံးကြီးကိုလိုလိုချိန်နံမီဖြစ်တယ်လို့အကွာဝေးအဖြစ်အရင်ကကီလိုမီတာ60လောက်ပဲပြေးနေရကနေအခုတော့ကီလိုမီတာ80အကွာတည်းထိကြအောင်ပြစ်ခတ်နိုင်ပြီလည်းဖြစ်ပါတယ်
။အမေရိကန်တကာစုခြေစိုက် Boeing လင်းယင်ကုမ္ပဏီကပြန်တန်းလို့ရတဲ့မော်တော်ကားစမ်းသပ်တင်နာမှုကိုအခုတစ်ပတ်ထဲမှာပဲလှုပ်ဆောင်ခဲ့တယ်လို့ကြေညာပါတယ်။ဈေးကွက်ထဲမှာတောင်းဆိုမှုတွေမြင့်မားလာနေတာကြောင့်ပြန်တန်းလို့ရတဲ့မော်တော်ကားကိုထုတ်လုပ်ဖို့စီစဉ်နေတာဖြစ်ပြီးမြို့တော်ဝါရှင်တန်ဒီစီနဲ့ကပ်ရဲ့ဗာဂျီးနီးယားပြည်နယ်မှာဒီအရှည်6မီတာဒီ20ပေနဲ့ဆိုလို့ရှိရင်29ပေကျော်ရှည်လျားတဲ့ဒီကားပြန်ကိုစမ်းသပ်မောင်းနေကြတာလို့ဆိုပါတယ်ဒီမော်တော်ယာဉ်ဟာရဟတ်ယာဉ်ရဲ့အစိတ်ပိုင်း drone နဲ့လေယာဉ်မြန်အတောင်ပံကိုတပ်ဆင်ထားပါတယ်မြေပြင်မှာမော်တော်ကားလိုမောင်းနေနေတဲ့လေဘော်ကိုတက်တဲ့မမတ်ပြန်တက်နိုင်ပြီးတော့မြေဘော်ကိုပြန်ဆင်းတဲ့ခါမှလည်းငင်းငင်းသာသာနဲ့ဆင်းသက်နိုင်ပါတယ်ဒီကားပြန်ကိုအဝေးတိုင်းစနေနဲ့ဆန်းသက်ပြန်တန်းခဲ့တာဖြစ်ပါတယ်အခုချိန်ထိတော့အဲ့ဒီကားဒီကားပြန်နဲ့ပတ်သက်ပြီးတော့နာမည် Boeing ကုမ္ပဏီကမပေးရသေးပါဘူ
းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျောင်းနေတို့ပြောပြခဲ့ကြတာပါအခုတော့ထိတ်တန်းရောက်နေတဲ့နိုင်ငံကသတင်းလှော်တဲ့ဘုံနဲ့စတင်ညင်ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွဲရိုကိုနိုင်ငံခေါင်းဆောင်အဖြစ်ဝမ်ဘီထောက်ခံပေးကြဖို့နဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဝမ်ဘီဖယ်ကျင်ထားကြဖို့အနောက်နိုင်ငံတွေကိုအမေရိကန်ကအစည်းအုံးတိုက်တွန်းနေပါတယ်။တစ်ဖက်မှာကလည်းရုရှားနဲ့တရုတ်နိုင်ငံတွေကလက်ရှိသမ္မတမာဒူရိုရဲ့အစိုးရကိုပဲဆက်ပြီးထောက်ခံနေကြပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ကတော့ဗင်နီဇွဲလားနိုင်ငံရဲ့အကြက်တဲကကြီးမားလာနိုင်တာကြောင့်ပြည်လဲအောင်ညီနိုင်ကြဖို့သတိပေးနေပါတယ်ဒီကြောင်းနဲ့ပတ်သက်လို့ကိုကျော်အောင်လင်ကဆက်ပြီးပြောပြမှာပ
ါလက်ရှိဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဆန့်ကျင်ပြီးဂျာပြတ်သမ္မတအဖြစ်တာဝန်ယူမယ်လို့ပေါ်တူဂီတို့ကပဲသူ့ကိုသူကြေညာခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွေးရိုကိုထောက်ခံခဲ့တဲ့နိုင်ငံတွေထဲမှာဗြိတိန်နဲ့ပြင်သစ်တို့လည်းပါဝင်လာကြပါပြီသမ္မတမာဒူရိုကိုယာတုကနေဖယ်ရှားဖို့ဆန္ဒပြနေကြတဲ့ဗင်နီဇွဲလားပြည်သူတွေကိုထောက်ခံကြောင်းနေ့တုန်းကကြာသပတေးနေ့မှာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကကျင်ညာလိုက်ကြတာပါလွတ်တော်ဥက္ကဋ္ဌဝမ်ဂွေးတို့ကဂျာပြတ်သမ္မတလုပ်မယ်လို့ကျင်ညာပြီးသူ့ကိုချက်ချင်းထောက်ခံခဲ့ကြတဲ့နိုင်ငံတွေထဲမှာအမေရိကန်နဲ့ဗင်နီဇွဲလားနိုင်ငံနဲ့ကပ်ရဲ့ကိုလံဘီယာအပါအဝင်လက်တင်အမေရိကနိုင်ငံတွေတော်တော်များများပါဝင်ခဲ့ကြပါတယ် OAS လို့ခေါ်တဲ့အမေရိကတိုက်နိုင်ငံများအဖွဲ့အနေနဲ့လည်းဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုကိုဝိုင်းပြီးတော့ထောက်ခံကြဖို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမနေ့ကပဲတိုက်တွန်းလိုက်ပါတယ
် Many other countries including a number of OAS states have also recognized the interim president. We thank them for their support.
ကျပ်ဖြတ်သမ္မတဟွမ်ဂွာဒိုကိုစီမပြုတဲ့နိုင်ငံတော်တော်များများထဲမှာ OAS နိုင်ငံတွေလည်းပါဝင်ပါတယ်။ဒီလိုထောက်ခံမှုတွေအတွက်ကျွန်တော်တို့ကကျေးဇူးတင်ပါတယ်။ OAS အဖွဲ့ဝင်အမေရိကတိုက်နိုင်ငံတွေအားလုံးကလည်းဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုတညီတညွတ်ထဲရည်တည်ထောက်ခံကြရမှာဖြစ်ပါတယ်
။ကျပ်ဖြတ်သမ္မတလုပ်မယ်လို့ကြေညာခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွေးဒိုကိုအမေရိကန်ပြည်ထောင်စုကထောက်ခံလိုက်တာကြောင့်ဗင်နီဇွဲလားမှာရှိနေတဲ့အမေရိကန်တာဝန်ထမ်းတွေအားလုံး22နှစ်အရွယ်အတွင်းနိုင်ငံကနေထွက်ခွာသွားဖို့သမ္မတနီကိုလတ်စ်မာဒူရိုကအမိန့်ထုတ်ပါတယ်ဒါပေမဲ့လည်းသမ္မတမာဒူရိုအစိုးရကိုအမေရိကန်ကဆက်ပြီးတော့အသိမှတ်မပြုတော့တာကြောင့်အမေရိကန်တန်တမန်တွေဗင်နီဇွဲလားကနေထွက်ခွာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကတုံ့ပြန်ပါတယ
် The time for debate is done. The regime of former president Nicolas Maduro is illegitimate. His regime is morally bankrupt.
ညှင်းခုံဆွေးနွေးရမယ့်အချိန်ကပြီးဆုံးခဲ့ပါပြီသမ္မတဟောင်းနီကိုလတ်စ်မာဒူရိုရဲ့အစိုးရက တရားမဝင်တော့ပါဘူးသူအစိုးရဟာကျင်းဝတ်သိခါအရာတမိုးမရှိပါဘူးစီးပွားရေးအရာလည်းအစွမ်းအစားမရှိပါဘူးအကျင့်ပြတ်ခြားစားမှုတွေကလည်းအထူးကျေရှိနေပြီးဒီမိုကရေစီနှိမ့်မကြတဲ့အစိုးရပါကျွန်တော်ထပ်ပြီးပြောပါမယ်သမ္မတဟောင်းနီကလပ်စ်မဒူရာရဲ့အစိုးရကတရားမဝင်တော့ပါဘူးဒါကြောင့်သူ့ရဲ့လှုပ်ဆောင်မှုမှန်သမျှကလည်းတရားမဝင်တော့ဘူးလို့ကျွန်တော်တို့ကယူဆပါတယ်
ဗင်နီဇွဲလားကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကစစ်ရေးအရာလှုပ်ဆောင်မှုတွေရှိလာနိုင်မလားဆိုတော့သတင်းတော်တွေရဲ့မေးခွန်းကိုတော့သမ္မတဒေါ်နယ်ထရမ့်ကမယုံမလွန်ဖြေပါတယ
် We're not considering anything but all options are on the table
ဗင်နီဇွဲလားရေးနဲ့ပတ်သက်ပြီးတော့ဘာတွေလုပ်မယ်မလုပ်ဘူးဆိုတာအသေးချာစဉ်းစားဆုံးဖြတ်ထားတာမျိုးမရှိပေမဲ့ရှိသမျှလမ်းကြောင်းအလုံးကိုတော့အစင်းနဲ့ပြင်ထားတယ်လို့သမ္မတထရမ့်ကပြောခဲ့တာပါဗင်နီဇွဲလားနိုင်ငံရဲ့မြို့တော်ကရာကတ်စ်မှာတော့သမ္မတမာဒူရိုကိုထောက်ခံသူတွေနဲ့ဂျာပြက်သမ္မတလုပ်မယ်လို့ကြေညာခဲ့တဲ့ဟွမ်ဂွေဒိုကိုထောက်ခံသူတွေအကြားအဓိကရုံးနေဖြစ်နေပါတယ်ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးဗလာဒီမီယာပါဒရီနိုလိုပတ်စ်ကတော့သမ္မတမာဒူရိုအစိုးရကိုထောက်ခံကြောင်းနေ့လုံးကပဲကြေညာလိုက်ပြီးအတိုက်ခံရဲ့လုပ်ရက်တွေကအာဏာသိမ်းဖို့ကြိုးစားတဲ့သဘောပဲလို့ပြောလိုက်ပါတယ်သမ္မတမာဒူရိုအစိုးရကိုထောက်ခံကြတဲ့နိုင်ငံတွေထဲမှာရုရှားနဲ့တရုတ်နိုင်ငံတွေသာမကဘဲဘိုလီးဗီးယားကျူဘာအီရန်နဲ့ဆီးရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့ဆိုတဲ့ကျင့်ဝတ်ကိုလိုက်နာဆောင်ထိန်မှုအမေရိကန်ကိုရုရှားနိုင်ငံကတရိပ်ပေးနေပြီးတရုတ်နိုင်ငံကလည်းဗင်နီဇွဲလားရဲ့ပြည်ပခမှာအမေရိကန်ကိုဝင်မပါဖို့တိုက်တွန်းနေပါတယ်တူရကီနိုင်ငံရဲ့သမ္မတရီဆက်တာယစ်အဲရိုဂန်ကလည်းသမ္မတမာဒူရိုအစိုးရကိုထောက်ခံလိုက်ပါတယ်ဂျာပြက်သမ္မတလုပ်မယ်လို့ကြေညာထားတဲ့ဝမ်ဂွေဒိုကိုထောက်ခံနေကြတဲ့နိုင်ငံတွေကအခုလောလောဆယ်မှာအနည်းဆုံးနိုင်ငံ60ရှိနေပါပြီအဲ့ထဲမှာအမေရိကန်ကနေဒါဘရာဇီးအာဂျင်တီးနားနဲ့ EU ဥရောပသမ္မတအဖွဲ့ဝင်28နိုင်ငံလည်းပါဝင်ပါတယ်ဗင်နီဇွဲလားနိုင်ငံတွင်တင်းမာမှုတွေကြီးကြီးမားမားဖြစ်ပေါ်လာမဲ့ရိတ်ချေနေတယ်ရှိနေတာကြောင့်အချင်းချင်းပြပြလဲလဲညှိနှိုင်းဖြည့်ဆင်းကြရေးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒိုရက်စ်ကမနေ့တုန်းကပဲတိုက်တွန်းလိုက်ပါတယ
် What we are worried is with the situation in Venezuela what we are worrying is the suffering of the Venezuelan people so many have left the country with the
Venezuela ကအခြေအနေတွေပေါ်ကျွန်တော်တို့စိုးရိမ်ပူပန်နေတာကတော့ပြည်သူတွေတော်တော်များများခံစားနေကြတဲ့အခြေအနေတွေပါစီးပွားရေးအကျပ်တဲနဲ့နိုင်ငံရေးသဘောထားကွဲလွန်မှုပြဿနာတွေကြောင့် Venezuela ပြည်သူတွေတော်တော်များများနိုင်ငံတွေကနေထွက်ခွာနေကြပါတယ်ကျွန်တော်တို့မျှော်လင့်ရတာကတွေးဆဆွေးနွေးမှုပါဒီလိုလှုပ်ရှားအဖြစ်တင်းမာမှုတွေကြီးမားလာမဲ့အရေးကရှောင်ရှားနိုင်မဲ့သဘောရှိပါတယ်။ပြည်သူဆွေးနွေးမှုကဗင်နီဇွဲလားပြည်သူတွေနဲ့ဒေသတွင်းမှာကပ်ဘေးဆိုင်မဲ့အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ပြည်သူဆွေးနွေးမှုမှမဖြစ်နိုင်ဘူးဆိုရင်ကျွန်တော်တို့ဘာလုပ်ရမှာလဲ။ကမ္ဘာမှာအခက်အခဲအကြက်တဲတွေအဆိုးဆုံးကြုံနေရတဲ့အခြေအနေမျိုးမှာတော့ပြည်သူဆွေးနွေးရေးကိုကျွန်တော်တို့တွန်းအားပေးဖို့လိုပါတယ်
။ပုဂ္ဂိုလ်နဲ့ကတညာလုံးမြို့တော်ကရာကတ်စ်မှာသမ္မတမာဒူရိုအစိုးရဆင်းပေးဖို့တောင်းဆိုဆန္ဒပြကြသူတွေထောင်နဲ့ချီရှိခဲ့ကြပြီးလုံခြုံရေးရဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားတင်းမာမှုတွေဖြစ်ခဲ့လို့ဆန္ဒပြသူတို့ချို့တိုက်ဆုံခဲ့ရတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဗင်နီဇွဲလားပြည်ထနာကတော့ပြည်တွင်းမှာရောနိုင်ငံတကာမှာပါတနေ့တခြားအချိန်မြင့်တစ်ထက်မြင့်လာနေပါတယ်။ပြည်လဲမှုတွေပေါ်ပေါက်လာဖို့ညှိနှိုင်းချက်တချို့ရှိနေတယ်ဆိုပေမဲ့လည်းပြည်လဲအောင်ဘလို့ကြိုးပမ်းကြမလဲဆိုတာကလောဆယ်မှာအဓိကကြားတဲ့မေးခွန်းတစ်ခုဖြစ်နေပါတယ
်။ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေကိုကိုကြောင်လင်းပြောပြခဲ့တာပါ။အခုတော့အာရှဘက်ကအခြေအနေကိုကြည့်အောင်ပါ။ကာတာနိုင်ငံမှာပြုလုပ်နေတဲ့အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးပွဲကနေအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရောင်ကြီးထွက်ပေါ်လာတယ်လို့သုံးသပ်ကြပါရစေ။ပြီးခဲ့တဲ့တနင်္လာနေ့ကစတင်ခဲ့တဲ့ဆွေးနွေးပွဲတွေကနေတည်တာတဲ့တိုးတက်မှုတွေရှိလာနေပါဗျာ။ VOA သတင်းတောက် IS 9ရဲ့သတင်းလွှာကိုပြောပြချင်တာပါ။အာဖဂန်နစ္စတန်နိုင်ငံရဲ့18နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရာတွေးဆောင်အဖြေရှာတဲ့နည်းနဲ့အဆုံးသတ်နိုင်ဖို့အမေရိကန်နဲ့တာလီဘန်တွေကြားကာတာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကအစလို့ဆွေးနွေးနေပြီးဆွေးနွေးပွဲကိုတောက်လျှောက်မနာတမ်းလုပ်နေတာကြောင့်ညှို့လင်းချက်တွေမြင့်မားလာနေပါတယ်။အဲဒီဆွေးနွေးပွဲမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူကတော့ဇမဲလ်ခါလီဇက်ဖြစ်ပြီးသူဟာအာဖဂန်ရင်ကြားစစ်ရေးဆိုင်ရာအမေရိကန်အစိုးရအထူးကိုယ်စားလှယ်လည်းဖြစ်ပါတယ်။ကာတာနိုင်ငံကဆွေးနွေးပွဲကိုပါကစ္စတန်နဲ့ကာတာကိုယ်စားလှယ်တွေလည်းတက်ရောက်ကြပါတယ်။ကာတာနိုင်ငံမြို့တော်ဒိုဟာကဆွေးနွေးပွဲတွေ၄ရက်မြောက်ဖြစ်တဲ့ဂျာတာပရီနီတဲရောက်လာတာနဲ့အမျှအခက်အခဲဆုံးကိစ္စရပ်နှစ်ခုမှာနှစ်ဖက်ကြားနားလည်မှုရအောင်ညှိနှိုင်းနိုင်ခဲ့တဲ့တိုးတက်မှုတွေရခဲ့တယ်လို့ထိတ်တန်းသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်ဒိုဟာမြို့ဟာတာလီဘန်သဘုံတွေနိုင်ငံရေးယုံအခြေစိုက်ရာဒေသဖြစ်ပါတယ်အမေရိကန်တပ်တွေနဲ့နေတိုးဥဆောင်တဲ့နိုင်ငံသားတပ်တွေအာဖဂန်နစ္စတန်ကနေဘယ်တော့ဆုတ်ခွာပေးမလဲဆိုတဲ့အချိန်သတ်မှတ်ချက်ကိုတာလီဘန်တို့ဘက်ကသိချင်နေပြီးတစ်ချိန်တည်းမှာပဲအာဖဂန်ပိုင်နဲ့မြေကိုသုံးပြီးအမေရိကန်နဲ့အခြားတိုင်းပြည်တွေကိုချင်းချောက်မှုမလုပ်ဘူးဆိုတဲ့အာမခံချက်မျိုးကိုပေးလို့ကြောင်းဆွေးနွေးပွဲအစမှာတာလီဘန်တို့ဘက်ကကြေညာခဲ့တာပါသ သူတို့အဓိကတောင်းဆိုနေတဲ့နိုင်ငံသားတပ်တွေအာဖဂန်ကနေဆုတ်ခွာပေးရေးဆိုတဲ့ကိစ္စမှာဂရီတချို့ရလာခဲ့ရင်အပြစ်ကရစဲရေးကိုတာလီဘန်တွေဘက်ကကြီးညာလာနိုင်တယ်လို့ဆွေးနွေးပွဲနဲ့နှိစသူတွေကမျှော်လင့်နေပါတယ်။ဒီညဉ့်ရက်ရေးဆွေးနွေးပွဲကိုပြီးခဲ့တဲ့နွေရာသီမှာစတင်ခဲ့တဲ့ဆိုပေမဲ့တွေးချောင်းစီးနေတဲ့အာဖဂန်စစ်ပွဲကိုညဉ့်ညမ်းစွာအဆုံးသတ်နိုင်ဖို့စပွဲဝ ပြောပေမဲ့ဆွေးနွေးပွဲအောင်မြင်တာပြည့်ပြည့်တာဆိုတဲ့ရလဒ်တွေကတော့နှစ်ဖက်စလုံးနဲ့သာလုံးဝသက်ဆိုင်တယ်လို့သူတို့ကပြောပါတယ်။ပါကစ္စတန်ကိုယ်စားလှယ်အဲ့ဒီဆွေးနွေးပွဲမှာတက်နေတာမှန်ပေမဲ့ပြည်ထနာတွေကိုဘယ်လိုကျော်လွှားသင့်လဲဆိုတာနဲ့ပတ်သက်လို့တော့အသေးစိတ်ကိုမပြောကြလို့ဘူးလို့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆာကပြောပါတယ်။
Pakistan, as part of its share responsibility, is facilitating the ongoing round of talks between U.S. and the Taliban in Doha.
အာဖဂန်ညီညာရေးကိုရှေ့တိုးအောင်လုပ်ပေးလိုတာနဲ့အမျှအဲ့ဒါနဲ့ပတ်သက်လို့တာဝန်ယူမှုအပိုင်းတွေလည်းရှိလာနိုင်တယ်လို့ဖိုင်ဆယ်ကပြောပါတယ်။တချိန်ကျရင်တင်းငင်းအေဂျင့်ကျွဲဝချမ်းသာပြီးအိန္ဒိယနိုင်ငံအနေနဲ့ပါငြိမ်းချမ်းစွာရှင်တွဲနေတိုင်တယ်မဲ့အနာဂတ်အာဖဂန်နိုင်ငံအသစ်ကိုပုံဖော်တဲ့မူဝါဒတွေကိုသဘောတူနိုင်ရေးအတွက်အာဖဂန်ပြည်တွင်းဆွေးနွေးပွဲတွေကပိုပြ
ကိုတာလီဘန်စစ်ဆက်ညှိနှိုင်းရေးကိုယ်စားလှယ်တွေဘက်ကလက်ခံလိုက်ပြီလားဆိုတဲ့အချက်ကတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာပြည်ဝင်အမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့စီးပွားရေးစစ်ပွဲနောက်ဆက်တွဲအခြေအနေကိုတင်ပြခြင်းပါတယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲကြောင့်အထိနာနေရတဲ့အမေရိကန်စိုက်ပျိုးရေးသမားတွေထဲမှာအိုင်အိုဝါပြည်နယ်ကပဲဗီဇာထုတ်လုပ်တဲ့လယ်သမားတွေလည်းပါဝင်ပါတယ်မမျှတာတဲ့ကုန်သွယ်ရေးလုံလီလုံဟန်အဖြစ်နှစ်နိုင်ငံကြားအပြန်လန်ဆွဆွဲနေကြခြင်းမှာပဲပဲဗီဇာဝယ်လူအာရုံဈေးနှုန်းမှာကျဆင်းလာနေတာကြောင့်တရုတ်ဈေးကွက်အနေနဲ့အခြားနိုင်ငံတွေကနေပြောင်းလဲဝယ်ယူသွားမဲ့အပေါ်အမေရိကန်လယ်သမားတွေကစိုးရိမ်နေကြတာပါ VOA တရုတ်ဌာနကသတင်းထုတ်တွေရဲ့သတင်းလွှာကိုမှတ်တင်ကြီးထိုက်ပြောပြမှာပ
ါအမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာအကြီးအသေးကောင်းတဲ့ဘဲဘီဇာအများအပြားထွက်ပြီးအများစုကတရုတ်ကိုတင်ပို့တာပါဘဲဘီဇာအထွက်နှုန်းကောင်းတာတစ်ခုတည်းနဲ့ဝင်ငွေကောင်းတာမဟုတ်ဘူးလို့ဧက380လောက်စိုက်ပြီး2018ခုနှစ်မှာအမျက်မထွက်ခဲ့တဲ့ဒေးဗစ်မီလာကပြောပါတယ်အမေရိကန်ရဲ့တင်းမာတဲ့ရည်တည်ချက်ကတရုတ်တို့အပင်းအယူလုပ်လာရေးဖိအားဖြစ်ရမယ်အစားလယ်သမားတွေအရှုံးပေါ်စေခဲ့တယ်လို့ဒေးဗစ်မီလာကပြောပါတယ်
။ But without the tariffs
တွင်းကုန်ကမရှိရင်ရောတရုတ်ဘက်ကဆွေးနွေးဖို့စိတ်ဝင်စားမှာလားလို့သူကပြန်ပြီးတော့မေးခွန်းထုတ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကကုန်သွယ်ရေးနဲ့ဆက်ဆံရေးတွတ်တက်စေဖို့အတွက်အရင်နှောင်းကအိုင်အိုဝါကလယ်သမားတွေစီကိုတွားရောက်ခဲ့တာပါ။အိုင်အိုဝါအုပ်ချုပ်ရေးမှူးဟောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးတယ်ရီဘရန်စတက်လည်းတရုတ်ဖက်ကိုအလားတူဆောင်ရွက်ခဲ့ပါတယ်။တရုတ်တို့ကဈေးကွက်ကိုလဝက်ကြီးအုပ်ချေလဲတဲ့ညာနာပြည်စင်မူပိုင်ခွင့်တွေကိုချိုးဖောက်ခိုးယူတဲ့နောက်ကုန်သွယ်ရေးအတားအဆီးတွေလုတ်တယ်လို့အမေရိကန်ဘက်ကစွပ်စွဲထားတာနဲ့အတူနှစ်နိုင်ငံကြားကုန်သွယ်ရေးဆက်ဆံရေးကတင်းမာနေပါတယ်။အမေရိကန်ရဲ့စွပ်စွဲချက်တွေကိုတရုတ်ဖက်ကတော့ညှင်းပါတယ်။တရုတ်သွင်းကုန်တွေအပေါ်အမေရိကန်ဘက်ကသွင်းကုန်ကွန်တိုးကောက်လိုက်ပြီးတရုတ်ဘက်ကလည်းအမေရိကန်လေယာထွက်ကုန်တွေအပေါ်အခွန်တိုးလိုက်တာကြောင့်အမေရိကန်ပြည်ထောင်စုအိုင်အိုဝါကပဲဗစ်ဇက်တွေဈေးကြီးသွားပြီးဝယ်လိုအားကျသွားပါတယ်။ဒါပေမဲ့တရုတ်ဘက်ကကြွေးဝါမှုတိုးလာတာနဲ့အတူဒီကိစ္စပြေလည်သွားနိုင်မယ်လို့အိုင်အိုဝါပြည်နယ်ပဲဗစ်ဇက်စိုက်ပျိုးထုတ်လုပ်သူများအသင်းက Grant Kimberley ကမျှော်လင့်ပါတယ်။
China needs soybeans. I mean, they need soybeans because they're middle class.
တရုတ်ဘက်ကပဲဗီဇာလိုအပ်နေပါတယ်။တရုတ်ရဲ့လူလတ်တန်းစားကြီးထွားလာတာကြောင့်ပဲဗီဇာလိုအပ်နေတာပါ။ဆိုလိုတာကသူတို့အသားငါပိုပြီးစားလာမယ်။အသားမွေးမြူထုတ်လုပ်မှုပိုများလာတာနဲ့အတူဒီတိရစ္ဆာန်တွေကိုကြွေးဖို့ပဲဗီဇာလည်းပိုပြီးလိုအပ်လာပါတယ်
။ ဒါပေမဲ့လည်းတရုတ်တို့ကဘရာဇီးလ်နဲ့တခြားနိုင်ငံတွေကနေပဲပစက်တွေတင်သွင်းနေပါပြီ။ရွေးချယ်စရာမရှိတဲ့အခြေအနေကြောင့်တရုတ်လယ်သမားတွေအနေနဲ့ပဲပစက်စိုက်ပျိုးထုတ်လုပ်မှုကိုတိုးမြှင့်ဆောင်ရွက်လာတာမျိုး။ဒါမှမဟုတ်လည်းတလိဆန်အစားအစာအတွက်ပြောင်းတဲ့တခြားအစားတို့အစားအစာတွေတုံးလာတာမျိုးတွေကိုတွန်းပို့တယ်လို့ဖြစ်သွားစေပြီးအမေရိကန်လယ်ယာထုတ်ကုန်တင်ပို့မှုတွေနဲ့လယ်သမားတွေရဲ့ဝင်ငွေရော့ချသွားမဲ့အရေးအမေရိကန်ကျွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်ရှင်
။မတ်တင်ဒီတိုင်းပြောပြခဲ့တာပါ။အခုတော့ကမ္ဘာစီးပွားရေးညီလာခံအခြေအနေတင်ပြပါမယ်။ဆွစ်ဇာလန်နိုင်ငံဒဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးထိပ်သီးညီလာခံဟာတောက်ကြနေပြီးဆုံးတော့မှာဖြစ်ပါတယ်။ဒီနေ့စီးပွားရေးကိုအမေရိကန်သမ္မတအပါအဝင်အထင်ကြီးပုဂ္ဂိုလ်တချို့မတက်ရောက်ခဲ့ကြပါဘူး။ကမ္ဘာကြီးပူနွေးလာတဲ့ကိစ္စကိုအရေးကြီးပြဿနာတွေအတွက်အလုံးစူပေါင်းဆွေးနွေးကြဖို့လိုအပ်တယ်လို့တချို့ကသုံးသပ်ပြောဆိုနေကြတာပါ VOA သတင်းနောက် Henry Richway ရဲ့သတင်းမှာကိုတော့ဦးကျော်စံသာကရှင်းပြမှာဖြစ်ပါတယ
်အပေါ်ဟန်အဖြစ်တော့ Davos ဖြစ်ကြီးဆွေးနွေးပွဲဟာပုံမှန်လိုပါပဲစီးနင်းတောင်ပေါ်ကစီးစပ်နေရမှာကမ္ဘာကောင်းဆောင်တွေကမ္ဘာလူငန်းတွေရဲ့အုပ်ချုပ်ရေးမှုတွေစောစီယုံရေးသမားတွေစုဝေးပြီးကမ္ဘာပြည်နာကိုဆုံဖြတ်ချက်ချရတဲ့ပွဲတော်ဖြစ်တယ်လို့Leslie Benjamuri ကဆိုပါတယ
် They're there to do business they're there to engage in an exchange of ideas and so I think it's
သူကအလုပ်သဘောဆွေးနွေးရမှာအယူအဆတွေဖလှယ်ရမှာဖြစ်ပါတယ်ဒါကြောင့်ဒါဟာတိတ်အရေးကြီးတယ်လို့ထင်ပါတယ
်ဒါပေမဲ့ဒီနေ့စီးပွားရေးကို American သမ္မတ Donald Trump မရောက်လာခဲ့ပါဘူးပြည်တွင်းမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းပိတ်ဆို့မှုတွေဖြစ်နေပါတယ်အလားတူတော့ပဲတရုတ်သမ္မတ Xi Jinping Britain ဝန်ကြီးချုပ် Theresa May ပြင်သစ်သမ္မတ Emmanuel Macron တို့လည်းရောက်မလာခဲ့ကြပါဘူ
း They'retremendously preoccupied with the troubles that they face at home which isn't a good sign for globalism
သူတို့ဟာပြည်တွင်းအခက်အခဲတွေကြောင့်တိတ်ကိုအလုံများနေပါတယ်ဒါဟာတကဘာလုံးပူပေါင်းလှုပ်ဆောင်ရေး globalism အတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး Davos ထိပ်သီးတွဲဆုံပွဲနဲ့ပတ်သက်ပြီးဝေဖန်မှုတွေကတော့အဆမတန်ပါပဲသူတို့အချင်းချင်းပဲဝိုင်းဖွဲ့စားတောက်နေကြတာကျုပ်တို့နဲ့ဘာမှမဆိုင်ဘူးလို့လည်းပြောကြပါတယ်တကယ်တော့ဒီထက်အများကြီးပိုပါတယ်ဝေဖန်သူတွေအစိုးမြင်လွန်းတာပါ
Davos ကိုလုံလုံရေးတင်းတင်းကြပ်ကြပ်ချထားပေမဲ့ကမ္ဘာပြည်သနာတွေပြည်လဲရေးရှေ့မတွန်းနိုင်ဘူးလို့ဖြစ်နေပါတယ်။ Harvard Kennedy School က David Dugan ကဒီတကြိမ် Davos School လေရဲ့အစိုးရမှုတွေကိုအခုလိုပြောပြပါတယ်
။ We've had some good economic times. Incomes have gone up in a number of countries.
ဒီဘဝရဲ့ကောင်းတဲ့ကာလတွေရှိခဲ့ပါတယ်။နိုင်ငံတော်တော်များများမှာဝင်ငွေတိုးခဲ့ပါတယ်။ဒါပေမဲ့မကျေနပ်မှုတွေကြောင့်ဒီမိုကရေစီပေါ်စိန်ခေါ်မှုတွေလည်းရှိနေပါတယ်
။စိတ်အရေးပါတဲ့ပုဂ္ဂိုလ်တွေပြက်ကွက်နေတဲ့အတွက်ဒီတကြီးထောက်ပြရမယ့်ကိစ္စတွေလည်းမှင်းမှင်သွားခဲ့ပါတယ်။အာဖရိကတိုင်းအီသီယိုးပီးယားနိုင်ငံကဝန်ကြီးချုပ်အဘီအာမက်အာလီကတော့သူတို့နိုင်ငံနဲ့အီရီထရီးယားညီညာရေးရရှိတဲ့ကိစ္စကိုချီးကျူးထောက်ပြနာပြနေပါလေ
။ We believe integration must be viewed not just as an economic project but
ပေါင်းစည်းညီညွတ်ရေးကိုစီးပွားရေးစီမံကိန်းတရက်မျှတာဖြစ်တယ်လို့မရှုမြင်ပဲအာဖရိကဥဂျိုဒေတာအတွက်အရေးကြီးသောငြိမ်းချမ်းရေးတည်ထောင်ခိုင်မြဲရေးနဲ့ပြန်လည်တည်မြဲရေးလို့လဲရှုမြင်သင့်ပါတယ
်ဒီထက်အရေးကြီးတဲ့တခြားကိစ္စတွေဟာလည်းပဲ Davos ထိပ်ကြီးဆွေးနွေးပွဲမှာဆွေးနွေးရမယ့်စီးရင်ထဲမှာရှိနေကြရပါဥပမာကမ္ဘာကြီးပုံမပူနွေးလာတဲ့ကိစ္စလိုဟာမျိုးဖြစ်ပါတယ်ဒါကိုထပ်မံဆွေးနွေးကြပါလို့နယူးဇီလန်နိုင်ငံဝန်ကြီးချုပ် Jacinda Ardern ကဂုလိုတိုက်တွန်းခဲ့ပါတယ
် Actually this is about being on the right side of history and do you want to be a leader that you look back in timeand say that
ဒါဟာသမိုင်းရဲ့လိုအပ်ချက်နဲ့အညီလောက်ရမယ်ကိစ္စပါကဘာကြီးကပြဿနာပြေလည်မှုရရှိရတဲ့အပူတပြင်းတောင်းဆိုနေချိန်မှာနောက်ပြန်လှည့်နေတဲ့ခေါင်းဆောင်တယောက်မဖြစ်တင်ပါဘူးဒါဟာတိတ်ကိုရှင်းနေတယ်လို့ထင်ပါတယ
်သို့တော်လည်းပဲ2019 Davos ကဘာစီးပွားရေးထိပ်သီးဆွေးနွေးပွဲကတော့ကဘာခေါင်းဆောင်ကြီးရဲ့ပြက်ကွက်တဲ့ပွဲတစ်ခုအဖြစ်ပဲအမှတ်ရစရာဖြစ်နေလိမ့်မယ်လို့သုံးသပ်သူ Benjamuri ကဆိုနေရောက်ပါခင်ဗျာ
Nobody necessarily even wants to take things forward
ဘသူကမှရှေ့ဘာဆက်လုပ်မယ်ဆိုတဲ့လိုအပ်ချက်ကိုထောက်ပြလိုခြင်းမရှိကြပါဘူး။ဟာကွက်ကြီးဖြစ်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေတန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1595တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဓိကတော့ရွယ်ချက်ကတော့ဒီရင်းစည်းကားလမ်းစည်းကားနေစနစ်ပြဖြစ်စေရဲ့ဆိုတာကတော့မျိုးကိုဒီပြည်တယ်ဆိုရဖွဲ့ကဟိုဥတည်ချက်အလေးနဲ့ထားပြီးဆောင်ရွက်ခြင်းဖြစ်ပါတယ်ဆိုတော့
မွန်ဒီသားကထူးခြားဖြစ်စဉ်နေတဲ့ပတ်သက်လို့ပြောကြားချက်တွေကိုတိုင်းရင်သတင်းလွှာတင်ဆက်တဲ့အခါအပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုတော့သိပ္ပံပညာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်ကင်မရာနဲ့အချက်ပေးသံတွေဟာကဘာတဝမ်းကယုံတွေကုံပစ္စည်းတူလောင်ယုံတွေကိုလုံယုံစေတာပါအခုအစ်စ်တီထွင်လိုက်တဲ့လုံယုံရင်းအဆောင်ဆက်ရုပ်ဟာလှည့်ပတ်ကြည့်ရှုနိုင်ပြီးထူးခြားတာတွေကိုအပြီးပေးနေပါတယ်မီရှယ်ကွင်းရဲ့သတင်းပေးပို့တာကတော့ကိုငင်းညံကပြောပြမှာပ
ါအခန်းတွင်လှည့်လည်ကြည့်ရှုတာအများရန်သတိထားနေတာနဲ့ထူးခြားတာတွေကိုအတိပေးတာတွေဟာလုံယုံရင်းအဆောင်တွေလောက်ရတာမျိုးဖြစ်ပြီးဒီဆက်ရုပ်ကလေးကဒါမျိုးတွေလုံနိုင်ပါတယ် Travis Dye ကကိုဘော့ဆက်ရုပ်တီထွင်သူပါ
It's basically the combination of
ဒီကအားဖြင့်တော့ရန်ကောင်းမွန်တဲ့အာယုံခံကိရိယာတွေကိုအလိုလျောက်မောင်းနိုင်တဲ့ကားနဲ့ပေါင်းစပ်ထားတာပါဒီဆက်ရုပ်ကရုံငန်းအတွင်းမှာလှည့်ပတ်သွားနိုင်ပြီးတော့ဘလို့အခြေအနေကပုံမှန်လဲဆိုတာသိနိုင်တဲ့အပြင်ပုံမှန်မဟုတ်တာတွေကိုလည်းရှာနိုင်ပါတယ်ဒါတွေအားလုံးကိုအာယုံခံကိရိယာမျိုးစုံနဲ့လုပ်တာပါ
Cobalt ဆက်ရုပ်ဟာလုံငန်းထဲမှာဆိုရင်ရွေရှားနေတဲ့ free ball ကပစ္စည်းနဲ့တူပါတယ်အပြင်ဘက်အမွေးပွားတွေရဲ့အောက်မှာလုံညုံရေးအာယုံခံကိရိယာ60ကျော်တက်ဆင်ထားပြီးအပူချိန်စုထိုင်းစမိโกနဲ့လူတွေကိုအာယုံခံနိုင်ပါတယ်။ဗက်ပေါင်းစုံကင်မရာတွေကလည်းအစုံတက်ထားပါတယ်။အတန်ဖန်းမိုက်ခရိုဖုန်းကလည်းထူးခြားတဲ့အတန်တွေကိုဖမ်းနိုင်ပါတယ်
။ Everything else is basically like an autonomous car.
ဒီမှာပါရာတွေကအလိုလျောက်မောင်းနိုင်တဲ့ကားလိုပါပဲ။အကွာအဝေးချိန်ဆနိုင်တဲ့ကင်မရာ၊တခြားအာယုံခံကိရိယာတွေကတားဆီးတွေကိုသိနိုင်ပြီးအခန်းတွင်းမှာရှောင်ကွင်းသွားနိုင်ပါတယ
်။အခုလိုသွားလာနေကိုဘော့ဆက်ရုပ်ဟာအခန်းတွင်းအခြေအနေကိုမှတ်သားထားပါတယ်။အဲ့ဒီနောက်ပုံမှန်မဟုတ်တာတွေကိုရှာဖွေပါတယ်။ရုံးငန်းထဲမှာလူစိမ်းရှိလားဘရင်းပေါက်တွေနဲ့တကားတွေပွင့်နေလားဆိုတာစစ်ဆေးပါတယ်ကာဗွန်မုန်နောက်ဆိုင်နဲ့ကာဗွန်နိုင်အောက်ဆိုင်တွေယုံစိမ့်နေသလားနောက်ပြီး Wi-Fi စနစ်အလုတ်လုံးမလုံးလဲစစ်ပေးပါတယ်ထူးခြားမှုတွေ့ရင်တော့အဝေးမှာရှိတဲ့လုံခြုံရေးကျွမ်းကျင်သူကိုဆက်သွယ်နိုင်ပြီးအဲ့ဒီလူကဖန်သားမျက်နှာပြင်ပေါ်မှာပေါ်လာပြီးတော့ဖြေရှင်းပေးနိုင်ပါတယ်ဒီနေ့ကတော့ပုံကြံပ
ါ As the robots navigate
ဒီစနစ်နဲ့ပြန်လဲဆက်သွယ်နေတဲ့ရွေးဒီဆက်ရုပ်ကတင်ယူနေတာပါဒီအခန်းတွင်လှည့်လည်သွားလာရင်လူတွေ့တယ်။ပေါက်ထွေးတဲ့သူဖြစ်တယ်ဆိုရင်ဒီလူတွေကိုဘိုးဂျန်စီကိုသတင်းပို့မှာပါ။ဘိုးဂျန်ကအဲ့ဒီမှာထိုင်ဆောင်နေပြီးအချက်မှားပေးတာမျိုးကိုဖြည့်ရှင်းပေးနိုင်ပါတယ
်။အနာဂတ်လုံခြုံရေးအဆောင်တွေဟာကိုဘက်လိုဆက်ရုပ်မျိုးတွေဖြစ်လာနိုင်ပါတယ်။သူတို့ဟာရုံးပိတ်ချိန်တွေအတွင်းမှာအခန်းတွင်လှည့်လည်နေပြီးတော့အကူအညီလိုတယ်ဆိုရင်တော့လူတွေစီကအကူအညီတောင်းပါပါခင်ဗျာ
။သောရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းမျိုးမျိုးထွက်ပေါ်လာပါတယ်။အကြမ်းသားအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာဖွင့်လင်းမြင်တာမှမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မန နက်ပြန်စနေညဗီယိုရဲ့တရားရည်လိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မြင့်အတွက်တင်ပြပေးမယ့် item အသုံးကတော့
In cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A HOOTS cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေပြင်သစ်လို့ cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်တီးပြရပါလေ INN ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်ဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာတစ်ချိန်ထဲကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးရပတ်တဲ့လူဂျော့ချ်ကိုပြီးတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade.
ဒီကြိတ်တညာနေဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In cahoots with
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာတန်ပို့ချတဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါအခုတကတင်ဆက်မဲ့ကျမ်းမာရေးကဏ္ဍမှာတော့ကျမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံကျမ်းမာရေးစနစ်အားနည်းမှုကြောင့်နိုင်ငံသားကိုဆေးထွက်ကုသသူများပြားလာနေပြီးငွေကုန်ကြေးကျများတဲ့တန်းကြီးမားလွန်းနေတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေတာပါမြန်မာနိုင်ငံရဲ့ကျမ်းမာရေးစနစ်ပြန်လည်အားကောင်းလာအောင်ဝေကုံကြေကြတန်ခံနိုင်ဖို့အပါဝင်ဘယ်လိုနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလိုအပ်နေပါသလဲဒီအကြောင်းရန်ကုန်စီးတက္ကသိုလ်နဲ့အငင်းသာပမောက္ခချုပ်မြန်မာနိုင်ငံစီးဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
Okay, video 提供下文件。今天公立上班嘛，大家正式来看呀。今天我们闽南那个嘛，今麦是呢这边漂亮的一段报呢，所以你可以下来看嘛。毕竟呢，这靠中间咯，的车友嘛，新的旮旯嘛报呢，另外的的六月七这个，这个今天我们标个价吧的是啊。啊，古老时代的另外的呢，车友身边多来看呢，的都要今麦上公家自己的个报呢。လလမိနေတဲ့အနေထားဖြစ်အောင်လို့လိုအပ်တဲ့နောက်ပြုပြင်ပြောင်းလဲမှုအကြောင်းတွေကိုဆက်ပြောမှာဖြစ်ပါရစေ။အဲ့ဒီခါကျတော့ဒီဆေးရုံကဆင်ပြေလူနာအတွက်အဓိကလိုအပ်မဲ့ပြုပြင်ပြောင်းလဲဆိုရင်အဓိကဘာလုပ်ဖို့လိုလဲဆရာကြီး။
လူနာတက်ကဆေးရုံစင်တာကြီးဒီကတူတူနေရခွန်ရနေမှာ social support တော့သူကလိုက်ပြီးတော့လူမကြီးရထောက်ကူပြုတဲ့အစီအစဉ်တွေကျွန်တော်တို့ရှင်မှာ intern ကိုအားနေတယ်ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီလူနာတွေဘက်ကိုဖြည့်ဆည်းပေးတင်တာရှိသေးလားဆရာ
။လူသားပြည်ပြည်ပေါ့ဗျာ။ကိုယ်ဘယ်မှာကုကျင်လဲကွာ။ကျွန်တော်ပြောတော့ private sector တခုရှိတယ်ပေါ့ A နဲ့ B ပဲထားပါတော့ private A E မှာကျွန်တော်မကူကြည့်ဘူးကျွန်တော် B မှာကူကြည့်တယ် choice ပေါ့ get sector ကိုသူကူကြည့်တယ်အကောင့်ကိုကူကြည့်တယ်ညာသူသူ့ရဲ့သဘောကသူကုပိုင်ကရွေးချယ်ပိုင်ကရှိရမယ်ပေါ့နောက် individual ပေါ့ကုရဲ့ဆရာဝန်နဲ့သူရွေးချယ်ပိုင်ကရှိရမယ်ပေါ့ဆိုတော့အဲ့ဒီဟာတွေကအလုံး5ချက်လောက်ရှိတယ်ဒါတွေကလူတို့ရဲ့ expectation ပေါ့ထုတ်ပြောသူဖြစ်စီပြောသူဖြစ်စီလူသားကူကျွန်တော်ပြန်စဉ်းစားကြည့်လို့ဆိုရင်နားလည်နေတယ်ဒီ expectation ကိုကျွန်တော်ကျမ်းမာရေးစနစ်ကလိုက်လောညီတူရရှိအောင်လို့ responsiveness ပေါ့ပုံပြန်ရေးယူဆောင်ရွက်ခြင်းတွေကကျွန်တော်ရှိမှာတော်တော်လေးကိုအားနည်းတယ်လို့ကျွန်တော်ဒီလိုပဲမြင်တယ် And I don't want to say on Sigan, you do not take me to Nabu, take me generals, you take me to you, and after whom should be so. I don't think John Lugan, well, many get checkers who are near the college, and she has seen with a cold Lumuya, you, Tame, a common thing and Javit about it. Then I'm Bangor, then I'm Bangor, my little business, Alama. Then it's new to show only my year. เรียกอย่างเดียวเลยเสียประมาณอีกเวทีนี้อุดิมาแล้วก็ท่องนอกสิเลยเสียเลยเช่นนั้นที่แล้วท่องงานเดียวสุดาไอ้ดูน่าจะท่องนอกอ่ะเที่ยวเที่ยวกันเนี่ยต้องกุญแจสิ่งอ่ะดอลลาร์ต้องดอลลาร์ตัวเดียวสิเลยไอ้เราดูท่องงานสิ่งนี้ดอลลาร์ตันนี่ชีมันเยอะอยู่ทั้งนั้นเพราะว่าเยอะส่งช่วงมือเลยก็เฮลส์สแตมป์การเรียนเปลี่ยนมือดูว่าสุดาเจ็ดอยู่โอเคเสียดีลูนารีทัวร์ดีงวยกงจีจ้า จะมาอีกนิมนต์ดูสิ่งกูเรียกชิมาสิ่งกูเรียกเนี่ยดูอะไรขนาดมวยดีอยู่สิ่งนี้ยังใช้มวยดีตัวเดียวสิ่งนี้วะมันจะน้องชิมาไม่ใช่ตัวมันสิสเต็มที่กูจะน้องชิมาท่องท้าวิทย์เนี่ยจะน้องชิมาสิสเต็มท่องท้ายมือสิ่งนี้วะบ้านนี้จะทำดูบ่เดี๋ยวงั้นทำมือเชียงลูกเชียงบ่ไอ้เดี๋ยวนี้มาอันนี้จะจะจะน้องแต่งยาเชียงวิทยาตัวอะไรเชียงมาเรียตัวอะไร ตัวนั้นเนี่ยจะมาเชียร์ดูน่าจะเชียร์ดูแม่หนึ่งเนี่ยมาควาเลยมาตัวมาเราเลยตัวเราเนี่ยเราไม่อยากดูสิ่งนี้จะก็น้องเองเรามาเทรนดูเดลี่ดีมาเชียงมือเราเนี่ยเรามาดูมิชิตัวว่ามาเชียงมือเราหาดีสุดเลยตัวมาตอนนั้นชิมเนี่ยถ้าใครตัวชิมมาเดี๋ยวมีว่าเป็นเทรนนิ่งอะไรเองเรามาเทรนนิ่งมือจะมาเชียร์ดูจะเนี่ยทุกวันจะเนี่ยจะมาเทรนนิ่งเดียร์แล้วดูเรียกตัวว่าจะมาจะเนี่ยทุกวันเดียร์มาตอนเนี่ยก็จะรอติดดีด้วยจะมาเชีย ူရဲ့ညီမျှမှုပေါ့လည်းပဲအစင်းတန်းကောင်းနေမှာကောဒီလိုဆင်းရဲချမ်းသာမှုရပြည့်နှံ့မှုရှိအောင်ညီချမ်းမှုရှိအောင်ကျွန်တော်လုပ်ရမယ်တပတ်တကကျမကြီးစနစ်ကညီပြန်နေပြီးတော့ဒီကြည့်ညွန်မင်းနဲ့ကိုင်းညွန်လို့တုံ့ပြန်လှုပ်ဆောင်ထားခြင်းပေါ့အဲ့ဒီ responses နဲ့ကိုလည်းကျွန်တော်တော်တော်မြူပါမကြံပေါ့ညီမျှအောင်ကျွန်တော်လုပ်ဖို့လုပ်မယ်နောက်ဆုံး financial contribution တော့ဒီလိုတိုင်းတာဒီဆင်းရဲချမ်းသာမှုရပေါ့ကျမရေးဆောင်ရှောက်မှုကြောင့်မီဒီယာမှာချွတ်ချုပ်ကြတော့မျိုးဖြစ်အောင်လုပ်ဖို့လုပ်နေတယ်။အဲ့တော့မှကျွန်တော်ကျမရဲ့ရှင်ကကွာလတီပေါ့အစင်းတန်းမြင်တော့အစင်းတန်းမြင်တော့ကျမရဲ့ဆောင်ရှောက်မှုလည်းဖြစ်မယ်။အဲ equity ပေါ့ဆင်းရဲချမ်းသာကွာဟာခြင်းနည်းတဲ့ကျမရဲ့ဆင်းရဲလည်းဖြစ်မယ်။အဲ့ဒီမချက်နဲ့ပြအောင် quality နဲ့ equity ကိုကျွန်တော်လုပ်နိုင်မှာကျွန်တော်ကျမရဲ့ဆင်းရဲပြီးပြန်လည်ဦးကောင်းကောင်းမွန်လာမယ်။ဒီလိုကကျွန်တော်ရှိကိုပြန်ပြီးတော့အဲယူဂျီအကူရလာမယ်
ဟုတ်ကဲ့ငွေကြီးစနစ်မှာတော့ဆရာဒီကဒီကျမကြီးအမခံထားရှိနေတဲ့ကိစ္စကိုဆရာဒီက
ငွေကြီးစနစ်ကပြောမယ်ဆိုရင်တော့နံပါတ်1ကကျွန်တော်ရှိမှာကျမကြီး insurance ပေါ့နော်အမခံစနစ်ပေါ့ကျွန်တော်ထူထောင်မှုလုပ်တယ်ဓမ္မတန်ရှင် prepaid system ပေါ့နေကောင်းတဲ့ကာလမှာအဲနေကောင်းကျွန်တော်နေကောင်းတဲ့ကာလမှာကျွန်တော်ဦးရဲ့ဥပမာဖြစ်ပေါ့တစ်လ10ပြည့်ရှိတယ်ပေါ့အဲ့ဒါကျွန်တော်ရဲ့အကျိုးရပေါ့ဆိုတော့1000တန်ပြီး2000တန်ပြီးပေါ့ဆိုင်ကျူပြီးတော့ကျမကြီးစနစ်တော်ကိုကျွန်တော်ဝယ်ထားပြီးတော့ကျွန်တော်ထားရမယ်။အဲဒါပေမဲ့နောက်ပြောက်ကတလို့300ဝင်တယ်ဆိုတော့သူကကျွန်တော်လူမျိုးသူလည်း100ပဲလေးဆိုပြီး2000လုံးထည့်လို့မရသူကပူတက်နေမှာဖြစ်တဲ့အတွက်သူကပူပြီးထည့်ရမယ်။ဆိုတာဒီရှင်းရည်လူကနည်းနည်းလို့ထည့်တက်နေတဲ့လူကများများပူထည့်တဲ့စနစ်ပေါ့ health insurance system ။နေကောင်းတဲ့ကလာဆိုပြီးတော့ပတ်စံကိုထည့်ထားတာ။အဲတော့နေကောင်းတဲ့ဒီတယောက်ကနေမကောင်းဆိုအဲ့ထည့်ထားတဲ့စနစ်ရအဲ့ကျူထားတဲ့ပတ်စံတွေနဲ့ကိုယ်ပဲဒီကိုပါတယ်မဖြစ်စီကုပေးတာမျိုးပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီကုန်ကျစရိတ်သက်တာအောင်ပေါ့နော်နောက်ထပ်ရောလုပ်ပေးနိုင်တဲ့စနစ်ရှိသလားဆရာ
တပတ်တက်ကတော့ social security ပေါ့လူမှုပြုလုပ်ရေးပေါ့ social security ကိုကျွန်တော်ရှိမှလည်းရှိပါတယ်ဘလို့မဟုတ်ဘူးဒီတော့မှရှိတဲ့စေရုံတွေကျွန်တော်တိကျပေါ့ less than 5% အဲ့လူသားတွေကိုကျွန်တော်ရဲ့ social security ကတာဝန်ဖြစ်နေတာအဲ့ဒါလည်းကျွန်တော်ဒီတဲ့ပုံကြီးရချက်တကယ်တော့အများဆုံးက 95% coverage ရှိရမယ်အဲ့တော့ဝန်ထမ်းဆိုတဲ့လူသားစုရဲ့မြန်မာလဲကျွန်တော်ဘာလူလဲဆိုတော့ formal worker နဲ့ informal worker ပေါ့နိုင်ငံလာစားစားတော့ဝန်ထမ်းတဲ့နောက်နိုင်ငံလာစားမစားတဲ့ကျန်တဲ့အလုပ်သားတွေလူမကြီးရှိသေးတယ်ကျွန်တော်တောင်ကြီးလေသမားကြီးတွေဆိုတော့ taxi မောင်းတဲ့လူတွေဆိုတော့ကျွန်တော်စိုက်ကားစီးတဲ့လူတွေဖြစ်ပါတော့ကုန်တင်ကုန်ချလူသားကြီးတွေသူတို့နိုင်ငံတော်လက်လုပ်ကြည့်ကြတာပဲမဟုတ်ဘူးလားဒါအဲ့တော့သူတို့တော့လည်းကျွန်တော်က social security ရှိရမယ်ဝင်တဲ့တယောက်ဒီမကောင်းဆိုဆိုဆိုဆိုရရသွားတဲ့ချိန်ကျတော့သူရဲ့ဝရုဝပြုဖြစ်တော်ဘူးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလူနာရဲ့ကုန်ကျစရိတ်သက်သာအောင်ပေါ့နော
် universal health coverage ပေါ့တော့ပြည်သူတွေကျန်းမာရေးအဆောက်အအုံပေါ့အဲ့ဒါကြတော့ညူအောင်မခြင်းဆင်းရဲချမ်းသာမရဘူးပေါ့ဘာသာမရဘူးပေါ့ကျန်းမာရေးအဆောက်အအုံပေါ့အဲ့မှလည်းကျွန်တော်အရာအလုံးတော့ free မရဘူးသူပြောတယ်ညာလေ essential ပေါ့မရှိမဖြစ်တော့လိုအပ်တယ်ပေါ့နော် emergency care ယူနေ basic ပေါ့လိုရတဲ့ဟာတွေကိုနိုင်ငံတော်ကညီပြီးတောင်းပြီးယူပြီးတော့အဲ့လောက်ပဲနိုင်ငံတော်ပေးနိုင်မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရပြီးခုတခါတော့တိုင်းရင်းသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါပြည်တော်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်မှာအစိုးရတပ်ကနေရဟတ်ရင်မစည်းနဲ့ပုံကျဲတက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေကြောက်လန့်နေကြရပါတယ်ချင်းပြည်နယ်တီးတိမ်နယ်တွန်းဆန်မြို့နယ်နှစ်ခုကိုတီးတိမ်ခရိုင်အဖြစ်တွန်းပြင်ပေးဖို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေဒေါက်အောင်ဆန်းစုကြည်ထံကိုတောင်းဆိုခဲ့တယ်ဆိုတာနဲ့NCA လက်မှတ်ရေးထိုးခဲ့တာတနစ်တီရောမဲ့မွန်ပြည်သက်ပါတီဟာပြည်နယ်တိုင်းဒေသကြီးအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ GMCS တွေမှာပါဝင်ခွင့်မရသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလဝမြို့နယ်မှာအစိုးရတပ်ကရဟတ်ရင်နစီနဲ့ဘုံကျဲတက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခန့်နေစိုးရင်ကြောက်လန့်ပြီးတချို့ဆိုနေရကနေတိတ်ဆောင်နေကြရပါတယ်။ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းကပလဝမြို့နယ်ဝက်ကူဝါကျေးရွာနဲ့တောင်ပြိုအကြားမှာအစိုးရတပ်ကရဟတ်ရင်နစီနဲ့ဘုံကျဲတက်ခိုက်ခဲ့တယ်လို့စစ်သက်နတ်တွေနဲ့မိနစ်20ခန့်အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ခန့်ပြင်းတဲ့အတွင်းမှာဒီစင်မလအစောပိုင်းကလည်းဘူးရီတောင်မောင်တော်ရတိတောင်ကြောက်တော်နဲ့ပုံနာချူမြို့နယ်တွေအပါအဝင်ချင်းပြင်းတဲ့ပလက်ဝမြို့နယ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခတွေ6000နီးပါးနေရက်ကနေစွန့်ခွာပြီးနှိမ့်ဆက်ရတွေမှာခိုလုံနေကြရပါတယ်။အလားတူလွန်ခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကရတိတောင်မြို့နယ်အဆက်တလူချောင်းပညာဝနဲ့ခရုချောင်းကျေးရွာအနီးတွေမှာအစိုးရတပ်ကရဟတ်ရင်နစီးနဲ့ရခိုင်တပ်မတော်ကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေနဲ့အေအေဖက်ကပြောဆိုခဲ့ပေမဲ့တမရယုံညွန်ကြရင်မူဦးစော်ထေးကတော့ရဟတ်ရင်အုံပြုတိုက်ခိုက်တာတွေမရှိခဲ့ဘူးလို့ညှင်းဆိုထားဖူးပါတယ်။
ချင်းပြည်နယ်တီးတိမ်နဲ့သွန်းဆန်မြို့နယ်တို့ကိုတီးတိမ်ခရိုင်ပြည်သုံးမြင့်ပေးရေးကူညီဆောင်ရွက်ပေးဖို့ဇူမီဒီမိုကရေစီဖွဲ့ချုပ်စက်တီစီပါတီကနေနိုင်ငံတော်တာဝန်ကပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ထံတောင်းဆိုလိုက်ပါတယ်။တီးတိမ်နဲ့သွန်းဆန်မြို့နယ်တို့ဟာချင်းပြည်နယ်လူကြီးရဲ့လေးပုံနှစ်ပုံရှိတဲ့မြို့နယ်တွေဖြစ်ကြပေမဲ့လည်းခရိုင်မရှိတာကြောင့်မိုင်ပေါင်း150กว่าဝေးတဲ့ဖလန်းခရိုင်ရုံးကိုသွာလာနေရတဲ့အတွက်ပြည်သူလူထုနဲ့ဌာနဆိုင်ရာတွေအခက်အခဲကြုံတွေ့နေရတယ်လို့စက်တီစီကပြောပါတယ်။ဒါကြောင့်တီးတိမ်ခရိုင်စီတူပေးဖို့နှစ်ရက်သာခီးစဉ်ဖြစ်ချင်းပြည်နယ်ကိုရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ထံကိုတိတိမ်နဲ့သွန်ဆန်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကအိတ်ဖွဲ့ပေးစာပေးပို့ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။ချင်းပြည်နယ်မှာဟာကာဖလန်းမင်းတပ်နဲ့မတူပီခရိုင်စုစုပေါင်းခရိုင်၄ခုရှိနေပါတယ်။
KNU ထိန်းချုပ်နယ်မြေမှာဇန်နဝါရီလကုန်ပိုင်းမှာကျင်းပမဲ့190ပြည့်ကရင်တော်လိုင်းရင်းနေမှာတက်ရှိထင်ရှားဝါရင်ကရင်တော်လိုင်းရင်းသမားအယောက်တထောင်ကျော်ကို KNU ကဂုဏ်ပြုချီးမြှင့်သွားမှာဖြစ်ပါတယ်။ကရင်လူမျိုးများရဲ့လက်နက်ကင်တော်လိုင်းရင်းဟာ63နှစ်ကြာတယ်လို့2012ခုနှစ်နောက်ပိုင်းမှာနိုင်ငံရေးတိုက်ပွဲနဲ့ပြန်လည်တော်လှန်ခဲ့ပေမဲ့အားလုံးဟာတော်လိုင်းရေးတိုက်ပွဲဝင်ရတာဖြစ်တဲ့အတွက်တိုက်ပွဲဝင်သူတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဂုဏ်ပြုသွားမှာဖြစ်တယ်လို့ KNU ဂုဏ်ပြုချီးမြှင့်ရေးကော်မတီဥက္ကဋ္ဌဘဒူစောသမိန်ထုံးကပြောပါရယ်ကရင်တော်လိုင်းရင်စတင်ကလေးကပါဝင်ပြီးတက်ရှိထင်ရှားတဲ့ပုံကူများအလုံးနဲ့25နှစ်အထိနှစ်ရှည်ကြာတိုက်ပွဲဝင်တဲ့ရဲဘော်အလုံးကို KNU ကဂုဏ်ပြုသွားမှာလည်းဖြစ်ပါရယ
်မုံပြင်းထဲမှာရင်အန်တရကင်းချင်းရေးနဲ့စီကံပြည့်ရင်တွေဖန်ဆူရေးယူဆောင်ရွက်နေတဲ့လင်းယုံစီမံချက်စတင်ဆောင်ရွက်ခဲ့တဲ့ဇန်နဝါရီ15ရက်ကနေ6ရက်ကာလတာတွင်စည်းကမ်းပြည့်ရင်2620စီးဖန်စီရေးယူခဲ့တယ်လို့မုံပြင်းနယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးနေဆိုးဦးကပြောပါရယ်မုံပြင်းနယ်ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့တူဇန်နဝါရီလ22ရက်နေ့ကအစိုးရဖွဲ့ရုံးရှိအောင်စန်းခမ်းမမှာလင်းယုံစီမံချက်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့တာပါမုံပြင်းနယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကစီမံချက်6ရက်သာကာလအတွင်းရေမတော်တဆမှု14မှုဖြစ်ပွားခဲ့ပြီးတော့တည်ဆုံးသူ6ဦးနဲ့တိုင်ရရသူ16ဦးရှိခဲ့တယ်လို့ဆိုပါတယ်။လ ဇေယျစီမံချက်မပြည့်လို့မိမှာပညာပေးမှုအနေနဲ့ဇန်နဝါရီလ10ရက်နေ့နဲ့စပြီးတော့တပတ်တွင်25ကြိမ်စီမံချက်ကာလတွင်32ကြိမ်ပြုလုပ်ခဲ့ပြီးဒီလေးယုံစီမံချက်ကိုမွန်ပြည်နယ်တစ်ခုတွင်းမှာသာပထမဆုံးပြုလုပ်ခဲ့တာဖြစ်ပါတယ်
။ချမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်အတွင်းမှာလက်လက်ကင်တပ်ဖွဲ့တွေကနေပစ်ခတ်လို့ဒေသခံတဦးကြီးစံထိမှန်ပြီးတီပေါ်စေယုံကိုပို့ဆောင်ကူတနေရပါတယ်။ဇန်နဝါရီလ22ရက်နေ့မွန်လွဲပိုင်းကတီပေါ်မြို့အနောက်တောင်ဖက်နမ်းမခေါ်အုပ်စုဝမ်တလုံးရွာမှာပစ်ခတ်မှုတွေဖြစ်ပွားခဲ့တာဖြစ်ပြီးအသက်22နှစ်ရှိရွာသားစိုက်ကံဒဏ်ရာရတဲ့အပြင်ဒေသခံရွာသားရာကနန်းကလည်းစစ်ပေးရှောင်နေကြရပါတယ်။အဲ့ဒီပစ်ခတ်မှုမှာရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ပစ်ခတ်ကြတာလို့ဒေသခံတွေပြောဆိုနေကြသလို SSPP နဲ့ RCSS တို့ကလည်းအချင်းချင်းပစ်ခတ်မှုဖြစ်ကြောင်း၎င်းတို့ပိုင်တဲ့ပြန်ကြားရေး website တွေမှာဖော်ပြထားပါတယ်။
သတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးခဲ့တာတနည်းပြတော့မှာဖြစ်ပေမဲ့ပြည်내တိုင်းဒေသကြီးအဆင့်တိကျတိုက်ခိုက်မှုရေးစည်းရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS တွေမှာပါဝင်နိုင်ခြင်းမရှိသေးပါဘူး။မွန်ပြည်သက်တပ်ဖွဲ့တွေလှုပ်ရှားရနေပြီးဒေသတွေမှာ JMCS တွေမှာပါဝင်ခွင့်ရှိတဲ့နယ်လို့မွန်ပြည်သက်အပါဝင်တိုင်းသားအဖွဲ့တချို့ကပြောဆိုမှုတွေလည်းရှိနေပါတယ်။အိကလျံမွန်ကနေစုစည်းတင်ဆက်ထားပါတယ်။
မွန်ပြည်သက်တပ်ဖွဲ့တွေအခြေဆိုင်လှုပ်ရှားနေတယ်။ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS မှာလည်းပါဝင်ဖို့လိုအပ်တယ်လို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာကမွန်ဘာသာနဲ့ခုလိုပဲပြောသွားပါတယ်
။တပ်ဖွဲ့တော့နေတော်တဲ့ဒင်းရင်းလေးနေမမဟလာင်းတယ်။တနင်္သာရီနေ့မမဟလာင်
း။ကရင်ပြည်နယ်မှာရောတနင်္သာရီတိုင်းမှာပါကျွန်တော်တို့တပ်ဖွဲ့တွေအများကြီးအခြေဆိုင်ထားပါတယ်။အဲ့ဒီနေရာတွေမှာပါဝင်ခွင့်မပေးတာကတဘာဝမကြဘူး။အမျှတမှု GNC ထဲမှာပါဝင်တာဟာပြည်ပခန့်တွေဖြစ်ပေါ်တဲ့အခါမှာဘယ်လိုသိမ့်သိမ့်ရမလဲ။ဘယ်လိုပြုပြင်ရမလဲ။ဘယ်လိုကြီးကြပ်ဆောင်ရွက်ရမလဲ။ကောင်းတဲ့ဘက်ကိုဥတည်လာတဲ့ဖြစ်တဲ့အတွက်သမ္မတော်ကဒီအထက်မှာပါဝင်ခွင့်ပိတ်ပင်တာဟာလုပ်ဖို့မသိမ့်ပါဘူး။ဒါကိုကျွန်တော်တို့ဘက်ကကျေနပ်မှုမရှိပါဘူး။မွန်တနီယာသဲမှာပဲပါဝင်ခွင့်ပြုတာကိုကျွန်တော်တို့လက်မခံပါဘူး
။1995ခုနှစ်ကတည်းကစစ်ဆိုးရနဲ့မွန်ပြည်သက်ပါတီဟာပြည်ရဆယ်ရေးသဘောတူညီချက်ရမွန်ပြည်သက်တပ်ဖွဲ့တွေဟာခရင်ပြည်နယ်မှာတိုင်ရင်သုံးရင်နဲ့တနင်္သာရီတိုင်းမှာတိုင်ရင်နှစ်ရင်အခြေဆိုင်လျှောက်ရှားခွင့်ရှိခဲ့တာပါ။ပြည်ထောင်စုအစ်စ် GMCU အသွင်းမှု1ဒေါက်တာရွှေခါကစောက်ကြည့်ရေလုပ်ငန်းစဉ်တွေမှာလူထုတိရစ္ဆာန်ဝယ်တွေပြုလုပ်တာလည်းရှိတဲ့အတွက်မွန်တိုင်းရင်းသားတွေရှိတဲ့ဒေသမှာမွန်ပြည်တစ်ကိုယ်တိုင်ပါဝင်ဖို့လိုအပ်တယ်လို့အခုလိုပဲပြောသွားပါတယ်
။အတိတ်ကတည်းကစောက်ကြည့်တာတွေဒါတွေတခုချဲပဲမဟုတ်ပဲနဲ့တစ်ဖက်ယုံကြည်မှုတွေဒီဆောက်တဲ့နေရာလဲရန်တရားတခုလည်းဖြစ်ပါတယ်နော်။နောက်တစ်ခုကတော့ကျွန်တော်တို့လူထုတိရစ္ဆာန်ဆွေးနွေးပွဲကိုလည်းပြုလုပ်လည်းရှိတာ哦။ဆိုတော့အဲ့ဒါမျိုးပါမွန်လူမျိုးအများစုဒါပါဘာလဲဆိုလို့ကိုယ်တိုင်ပါလိုက်တော့ကောင်းတာပေါ့ဆိုတော့အတင်းင်းကြတယ်ပါလဲဆရာကောင်းပါတယ်ပါတိပါတယ်ဆိုပြီးတော့ကျွန်တော်ကတော့အဲ့လိုပဲဒီတော့ကိုဆွေးနွေးက
ြမွန်ပြည်သက်ပါတီဟာမနှစ်ကဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့ပြီးနောက်ပိုင်းမှာပြည်ထောင်စုအစ် JMCS တနေရာမှာပဲပါဝင်နိုင်နေတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့လင်းယုံစီမံချက်နဲ့မူပြီးနယ်မှာလိုင်စင်မဲ့မော်တော်ယာဉ်တွေစီကဲမဲ့မော်တော်ယာဉ်တွေကိုဇန်နဝါရီလ15ရက်နေ့ကနေစတင်ပြီးတော့ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်။ဒီလိုဖမ်းဆီးအရေးယူနေတာဟာယင်းစီကံလမ်းစီကံလိုက်နာတက်စီဖို့လို့လည်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။မင်းရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်။
ဒီစီမံကိန်းဟာရင်းစီကံလမ်းစီကံစနစ်တကျဖြစ်စေဖို့အဓိကရည်ရွယ်လောက်တာဖြစ်တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ
်အဓိကရည်ရွယ်ချက်ကတော့ဒီရင်းစီကံလမ်းစီကံနဲ့စနစ်တကျဖြစ်စေရတဲ့ဒါကတော့မျိုးကိုဒီပြည်내ဆွေးရောက်ဖွဲ့ကဟိုဥတည်ချက်အလေးနဲ့ထားပြီးဆောင်ရွက်ခြင်းဖြစ်ပါတယ်ဆိုတော့ဒီဆိုင်ကယ်စီးတဲ့လူတွေအားလုံးကလည်းကိုယ်ဆိုင်ကယ်စီးတဲ့အခါမှာအခုမှတော့ဒီဖြစ်ဒီသမတ်တာတွေဖြစ်စီစုံနေရင်ဘယ်သူမှကြောက်ကြရမှာမဟုတ်ဘူးလူလူကနေဒီစီးစနစ်ကျလာရေးဆိုတော့ပြည်နယ်ဆိုရဖွဲ့နေဒါကျွန်တော်တို့ဒီလွတ်တော်ဥစ္စာကလည်းဟိုထပ်တင်တဲ့အကြံပြုချက်တွေနဲ့ဒါမျိုးစတင်ဆောင်ရွက်ခြင်းဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ပြည်သူလူထုအားလုံးပေါ့နော်ကိုယ့်ရဲ့ဒီအသိစိတ်နဲ့ဒီလိုမျိုးကိုယ်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဘယ်သူ့ကိုမှကြောက်နေစရာမလိုဘူးကိုယ်လိုရာကိုယ်ကိုလည်းအချိန်မျိုးသွားလာလို့ရ
ရင်တွေကိုဖန်ဆီးအရေးယူတဲ့အစီအမံချက်9ရက်တာကာလအတွင်းမှာဆိုရင်လိုင်စင်မဲ့ယင်စီကမ်းမဲ့ယင်အစီ2600ကျော်ဖန်ဆီးရမိခဲ့ပြီးအဲ့ဒီတဲ့ထဲမှာဆိုရင်အောက်ထောက်မဆောင်လို့ဖန်ဆီးရမိတာအများဆုံးဖြစ်ပြီးတော့နောက်ကျမှမပါလို့ဖန်ဆီးရမိတာ
ာဒုတိယအများဆုံးဖြစ်နေပါတယ်။ဖန်စီယမ်းမိမှုအခြေအနေနဲ့ပတ်သက်ပြီးမွန်ပြည်နယ်ဆိုရဖွဲ့လုံချုံရေးနဲ့နှက်ဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးနေထွတ်ဦးကအခုလိုပြောပါဗျာ။ဒီ
မှာလည်းကျွန်တော်တို့ကပထမအခါကာလတုန်းကကျွန်တော်တို့ကစီကနေပြသပြောင်းပါမယ်။အဓိကထားရတာကမနက်နေ့နဲ့တော့ဝေတော့ပြီးဒီကိစ္စနဲ့ပတ်သက်တာကျွန်တော်တို့ကအရင်ကတည်းကတော့ရှိတာကတော့ဒီလိုပဲဒီလိုပဲ။ဒီကဒီနောက်မှာဒီကပြောနေတာကကျွန်တော်တို့စီကကိုစဉ်းစားကြစီစိတ်ကလက်ခံလို့တော့
စီကမရင်တွေဖန်ဆီးနေတာနဲ့ပတ်သက်ပြီးတော့ပြည်သူတွေအကြမ်းမှာဝေဖန်ပြောဆိုမှုတွေရှိနေတယ်လို့ရင်အန်ရယ်ရော့နဲ့တွားအောင်ဖန်ဆီးအရေးယူမှုကိုတိထက်ဘုံမူထိရောက်အောင်လှုပ်ဆောင်တည်တယ်ဆိုပြီးပြောဆိုမှုတွေလည်းရှိနေပါတယ်။မွန်ပြည်နယ်အစိုးရဖွဲ့အနေနဲ့စီကမရင်တွေလိုင်စင်မရင်တွေကိုစီမံချက်ကာလမဟုတ်ပဲရေရှည်ဖန်ဆီးအရေးယူမှုတွေကိုတင်းကျပ်စွာဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒါပေမဲ့မွန်ပြည်နယ်အစိုးရဘက်ကလိုင်စင်မဲ့ဆိုင်ငယ်တွေကိုဒေသလိုင်စင်ပြုလုပ်ပေးဖို့တပ်ဆိုင်ရာဌာနတွေနဲ့စီစဉ်နေတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကကြံကြော်ရီ23ရက်နေ့ကပြုလုပ်တဲ့ရင်ဖားစည်းရဲနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ပလောဝမြို့နယ်မှာအစိုးရတပ်ကနေရဟတ်ရင်စီးနဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခံတွေစိုးရင်ကြောက်လန့်နေကြရပါတယ်။ချင်းပြည်နယ်တီးတိမ်နဲ့တွန်းဆန်မြို့နယ်တစ်ခုကိုတီးတိမ်ခရိုင်အဖြစ်သုံးမြင့်ပေးဖို့စိုးမီဒီမိုကရေစီအဖွဲ့ချုပ်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ပြည်နယ်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆိုင်ရာ burmese.voanews.com မှာရှုစားနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တွေ့သချင်းတောင်းရင်လည်းဆိုရင်တော့ VO ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါလေခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဗင်နီဇွဲလားနိုင်ငံမှာလွှတ်တော်ဥက္ကဋ္ဌဟွမ်ဂူဝေးတိုကိုနိုင်ငံခေါင်းဆောင်ဖြစ်တဲ့လက်ခံကြောင်းချင်းရတဲ့နိုင်ငံရေးအတွက်တိုးလာနေချိန်မှာပဲအငင်းပွားဝဖြစ်နေတဲ့သမ္မတနီကိုလတ်မာဒူရိုကိုဝိုင်းကျင်ထားကြဖို့အတွက်အနောက်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကစီယုံနေပါတယ်။ချက်တပရီနေမှာတရုတ်နဲ့ရုရှားကသူတို့ဟာမာဒူရိုကိုထောက်ခံကြောင်းပြောလာတဲ့အတွက်ဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဘသူဖြစ်တဲ့လဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံတကာအငင်းပွားနေမှုတွေပေါ်ပြီးတော့နှဆိုင်လာခဲ့ပါတယ်။အမေရိကန်အစိုးရရန်ရဲတချို့ရက်ဆိုင်ထားတာမနစ်ကဆိုရင်34ရက်ရှိပါပြီ။အခုချိန်ထိအလုပ်ပြန်လည်ပတ်နိုင်မယ့်အခြေမရှိသေးပါဘူး။သမ္မတဒေါ်နယ်ထရန့်တောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်အကြားတိုင်းကာယရင်အတွက်အစိုးရအသုံးစရရှိရင်းနဲ့အစိုးရလုပ်ငန်းပြန်လည်စနိုင်ရင်အတွက်အဆိုပြုချက်နှစ်ရက်ကိုမနေ့ရက်ကအထက်လွှတ်တော်မှတပြိုင်တည်းတင်သွင်းခဲ့ကြပေမဲ့အတည်ပြုနိုင်မယ့်လုံလောက်တဲ့ထောက်ခံမဲတွေမရခဲ့ပါဘူး။ရခိုင်ပြည်နယ်ရဲမှာကင်းဆဲကူညီရေးလှုပ်ဆောင်နေမှုကိုရခိုင်ပြည်နယ်အစိုးရကဒီလာထဲမှာပဲတားမြစ်လိုက်တဲ့အတွက်ဒေသခံအနည်းဆုံး 9,000 လောက်ပုံမှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကပြောပါတယ်။ရခိုင်ပြည်နယ်ရဲမှာတက်မတော်တဲ့အေးရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်နိုင်ငံတကာချက်ချင်းတွေဖွဲ့နဲ့ကုလသမဂ္ဂစာနာရိတ်ခါအဖွဲ့မှပါဒေသရင်းကင်းဆဲကူညီရေးလုပ်နေတဲ့တခြားအဖွဲ့တွေကိုရခိုင်ပြည်နယ်အစိုးရကပိတ်ထားခဲ့တာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ် Miss ရဟင်းဂလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပြောင်းရွှေ့ချထားဖို့စီစဉ်နေတဲ့ဘန်ရှန်ချာကျွန်းကိုမနေ့ကဇန်နဝါရီ24ရက်နေ့မှာတွားရောက်ခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျောင်းလင်းဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။တောက်ကြနေမနေ့ပဲ6990ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ3240 48နဲ့လိုင်းလံမီတာ190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.